အဲဂျင်းပင်လယ်တဲကတူရကီကန်ယူဒနာမှာပြီးခဲ့တဲ့သတင်းပတ်တဲ့လှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်တည်ဆုံးသူအခုချိန်ကြီးဆိုရင်116ဦးထိရှိလာခဲ့ပြီးတူရကီနိုင်ငံရဲ့တတိယအကြီးဆုံးအစ်စမာမြို့ကအပြိုပြက်ပုံအောင်ရှာဖွေရေးလုပ်ငန်းတွေကိုရပ်ဆိုင်လိုက်ပြီးဖြစ်ပါတယ်။တောက်ကြနေကအဲ့ဒီဒေသမှာလှုပ်ခတ်ခဲ့တဲ့ပြင်းအားခုနှစ်ရှိငလျင်တန်းကြောင့်တည်ဆုံးသူ116ဦးထဲက2ဦးကလွဲလို့ကျန်သူအလုံးဟာအစ်စမာမြို့မှာတည်ဆုံးခဲ့တာပါ။ဆေဂျိုတက်ရွယ်2ဦးကတော့ဂရိနိုင်ငံဆမ်ဘော့စ်ကျွန်းမှာတည်ဆုံးခဲ့ပြီးအဲ့ဒီဒေသဟာငလင်ဘူဟုချက်နားမှာရှိခဲ့ပါတယ်။အစ္စမာမြို့မှာပြိုကျခဲ့တဲ့အဆောက်အုံ18ခုအောက်ကအသက်ကယ်ဆယ်ရှာဖွေရေးလုပ်ငန်းတွေပြီးဆုံးသွားပြီလို့တူရကီကယ်ဆယ်ရေးတပ်ဖွဲ့ကပြောပါတယ်။အိမ်အပြိုပြက်ပုံအောက်မှာနိုင်ရီ90ကျော်ပိတ်မိခဲ့တဲ့3နှစ်အရွယ်မိန်းကလေးကိုအသက်ရှင်လျက်ပြန်တွေ့ချိန်မှာကယ်ဆယ်ရေးအဖွဲ့တွေစိတ်အားတက်ကြွခဲ့ရပါတယ်။ဒီငလင်ကြောင့်လူ1030ကျော်ဒဏ်ရာရပြီး139ဦးဆေးရုံတင်ထားပါတယ်။အဲ့ဒီလူတွေအားလုံးပြန်လည်တက်တာကျမ်းမာလာတဲ့အထိကုသပေးသွားမယ်လို့တူရကီသမ္မတအာဒဝန်ကကတိပေးပြောကြပါရခင်ဗျာ။